အရခတ်တတော်အေးအေးထိချုပ်ထားတဲ့ကြောက်တော်မြို့နယ်စစ်ရုံတစ်ခုကိုစစ်ကောင်စီက၄ဆောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်အရသား20ထက်မနည်းဒဏ်ရာရတယ်လို့အေးအေးကထုတ်ပြန်ထားပါတယ်။ရန်ကုန်ကပြပို့တဲ့သတင်းကိုတော့ကိုစုံမှုကျော်ပြောပြပေးပါမယ်ရှင်
။အရခတ်တတော်အေးအေးထိချုပ်ထားတဲ့ကြောက်တော်မြို့နယ်ဝဲတောင်ကြီးကျေးရွာအတွင်းကစစ်ရုံတစ်ခုကိုမေလ15ရက်နေ့မနက်ပိုင်းကစစ်ကောင်စီက၄ဆောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်စစ်ရုံတစ်ခုလုံးပျက်စီးသွားတယ်လို့စေဝင်တန်းအပါအဝင်အရသာ20ဦးထက်မနည်းဒဏ်ရာရရှိခဲ့တယ်လို့အေအေကထုတ်ပြန်ပါတယ်။အဲ့ဒီအထက်ဒဏ်ရာပြင်းထန်သူ5ဦးအထိရှိတယ်လို့လည်းဖော်ပြထားပါတယ်။စစ်ကောင်စီဟာအေအေထိန်းချုပ်ထားတဲ့မြို့နယ်တွေအတွင်းဈေးနဲ့စေုံတွေကိုအဓိကပိတ်မှတ်ထားပြီးလေကြောင်းကနေတိုက်ခိုက်တာတွေတောက်လျှောက်လုပ်နေတယ်လို့ရခိုင်အရေးတက်ကြွလှုပ်ရှားသူကိုထွန်းကြည်ကပြောပါတယ်။
အဲတောက်လျှောက်ကတော့ဒီအရက်ထင်းလျှောက်တဲ့နေနေရမှာတော့ဒီစစ်ကောင်စီဘက်ကပြောဈေးဆိုင်ဈေးရဈေးရုံတွေပေါ့နော်အဓိကသူတို့ပြင်မှတ်ထားတဲ့နေရာတွေကဈေးနဲ့ဈေးရုံတွေပေါ့အဓိကပြင်မှတ်ထားပြီးတော့အခုနောက်ပိုင်းတက်ခိုက်လာတာကိုတွေ့နေရတယ်ပေါ့လေဆိုဒီနေရာတွေကကြတော့တကယ်အရသာတွေနေတဲ့နေရာတွေဖြစ်တယ်ပေါ့လေနော်ဒါကတိုက်ပွဲနဲ့မသက်ဆိုင်တဲ့ area လေးဖြစ်တယ်ဒီကကြတော့ဈေးရုံတို့ဈေးတို့ဆိုတာကဒီအများသူကပိုင်ဆိုင်တဲ့ area တွေကိုပဲအဓိကဦးစားပေးပြီးတော့ဒီတိုက်ခိုက်နေတာလိုမျိုးတော့တွေ့နေရတယ်လား
စစ်ကောင်စီကအခုလိုတိုက်ခိုက်မှုတွေဟာဒေသခံအရသားတွေအနေနဲ့စစ်ကိုမုန်းတီးလာအောင်ဖိအားပေးတဲ့နီးနာတစ်ခုဖြစ်လိမ့်မယ်လို့ကိုထွန်းကြည်ကသုံးသပ်ပါတယ
်ဘာကြောင့်ဆိုရဟာတဲ့ပေါ့လေသူကငိုတေးကအစကတည်းကဒီစစ်ကောင်စီမှာတုံးနေပြီပါပဲရှိရယ်ပေါ့နော်ဆိုတော့သူကတိုက်လို့မနိုင်ဘူးဆိုလို့ရှိရင်တော့ဒီအရသားပြည်သူတွေကိုပြင်မထားပြီးတော့ဒီစိတ်ကိုဒီဘွေကရသားတွေမုံတီးလာအောင်ပေါ့လေဒီဘွေကရသားတွေအလိုမရှိဘူးဆိုရဲဟာမျိုးဖြစ်လာတဲ့ဒီရသားတွေကိုပြတဲ့ဖိအားတမျိုးလိုပဲကျွန်တော်နားလေပါတယ်။ဘာကြောင့်တိုက်တယ်ဆိုတော့ကျွန်တော်မသိဘူး။ဒါပေမဲ့တေချာတာကတော့ဒီဈေးရောစေယုံတို့အခုဒီလင်းနဲ့တောက်လျှောက်ဒီမျိုးရွာတွေမှာဘုံချနေတဲ့ဟာတောက်လျှောက်ဘုံချနေတဲ့ဟာအကုန်လုံးကသေးရပြင်းမှနဲ့ဘာမှမဆန်တဲ့ area တွေဖြစ်နေတာကိုတော့ဟိုတွေ့ရတယ်ပေါ့လေ
။မေလ14ရက်နေ့ကလည်းမောင်တော်မြို့နယ်တောင်ပိုင်းကကင်းချောင်းကျေးရွာကိုစစ်ကောင်စီကဂျက်တိုက်လေရင်နဲ့ပစ်ခတ်ခဲ့တာကြောင့်ကျေးရွာအတွင်းအရသာထိခိုက်သေဆုံးတာတွေရှိတယ်လို့အေအေကထုတ်ပြန်ထားပါတယ်။အခုဖြစ်ရတဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်တာမျိုးမတွေ့ရသေးပါဘူး။ဒါပေမဲ့ရခိုင်ဒေသတချို့မှာစစ်ကောင်စီလက်နက်ကြီးပစ်ခတ်တာတွေကြောင့်အရသာတွေသေဆုံးနေဆိုတာသတင်းတူသတင်းမှားတွေဖြစ်တယ်ဆိုပြီးစစ်ကောင်စီပြန်ကြားရေးကတုံ့ပြန်ဖော်ပြထားတာတွေ့ရပါတယ်။လက်ရှိမှာတော့စစ်ကောင်စီနဲ့အရခတ်တပ်တော်အေအေကြားဘူးတီတော်မောင်တော်အန်းနဲ့တန်လွဲမျိုးတွေမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။